အမေရိကန်သမ္မတဒေါ်နယ်ထရန့်ကမဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီဗ်ဘန်နန်ကိုရာထူးကနေဖယ်ရှားလိုက်ပါတယ်။တောက်ချာနီဟာသူ့ရဲ့တာဝန်နောက်ဆုံးထမ်းဆောင်တဲ့နေအဖြစ်အိမ်ပြည်တော်အရာရှိချုပ်ဂျွန်ကယ်လီနဲ့စတီဗ်ဘန်နန်တို့သဘောတူခဲ့တယ်လို့အိမ်ပြည်တော်ပြောခွင့်ရသူဆာရာဟာဂဘီဆန်ဒစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပထမဦးစားပေး America First အမေရိကန်ပြန်လည်အင်အားကြီးအောင်လုပ်မယ် Make America Great Again စတဲ့ကြွေးကြော်ဒဏ်တွေနဲ့Mr. Trump ရွေးကောက်ပွဲအနိုင်ရအောင်လို့ Steve Bannon အဓိကကူညီပေးခဲ့တာဖြစ်ပါတယ်။လက်ရဆိုအမျိုးသားရေးဝါဒီတယောက်ဖြစ်သလို Braver.com သတင်းကွန်ရက်ရဲ့အကြီးအကဲဟောင်းတယောက်ဖြစ်တဲ့ Bannon ဟာအငင်းပွားစရာသမ္မတရဲ့မဟာဗျူဟာအကြံပေးတယောက်လည်းဖြစ်ခဲ့ပါတယ်။ Trump အစိုးရအဖွဲ့တွေကဩစာညောင်းနဲ့အလယ်လက်ဝါဒီတွေနဲ့ Bannon တို့ကြားမှာမပြေမလည်ဖြစ်နေတာနားနဲ့ချီရှိခဲ့ပြီးတဲ့နောက်ယာရုကနေဖယ်ရှားခံရတာဖြစ်ပါတယ်။အင်ဂျီရောနဲ့လမ်းခွဲဖို့သူဆုံးဖြတ်ခဲ့တာဖြစ်ပြီးနှုတ်ထွက်စာကိုလွန်ခဲ့တဲ့ဆက်ပြက်ထဲကသမ္မတကိုပေးထားတယ်လို့ဘန်နန်ကပြောတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြပါရယ်သမ္မတထရန့်ကိုအဓိကကြိုးကင်နေသူအဖြစ်စတီဗ်ဘန်နန်ကိုအမေရိကန် TV အစီအစဉ်တွေမှာမကြာခဏလောင်ပြောင်းပြောခဲ့ကြပါရယ်ဘန်နန်ရဲ့လက်ရဆုံးအမြင်တွေသမ္မတအပေါ်မှာလွှမ်းမိုးနေတယ်လို့ဒီမိုကရက်အမတ်တော်တော်များများကလည်းမြင်ကြပါရယ်ဘန်နန်ဟာလူကောင်းတစ်ယောက်ဖြစ်ပြီးလူမျိုးရေးခွဲခြားသူမဟုတ်ပါဘူးလို့သမ္မတထရန့်ကကြာလပင်းနေတော့ကတော့ချီးကျူးပြောကြားခဲ့ပါရယ်